ီဘက်နဲ့စီးရီးယားနိုင်ငံအတွင်းမှာရှိတဲ့အီရန်ကကြောရောင်းနောက်ခံပေးထားတဲ့အရက်ဖက်လက်နက်ကိုင်အဖွဲ့တွေကိုလေကြောင်းကတင်းတင်းလွင်နေမှာတိုက်ခိုက်ခဲ့တဲ့လို့ရက်ကိုအမေရိကန်ကခုခံကာကွယ်ပြောကြားလိုက်ပါတယ်။အီရန်အစိုးရအရာရှိတွေနဲ့အရက်ဖက်လက်နက်ကိုင်အဖွဲ့တွေကဝေဖန်ပြောဆိုနေတဲ့ကြားကပဲနောက်မှလည်းအလားတူတိုက်ခိုက်မှုတွေပြုလုပ်နိုင်တယ်လို့သတိပေးပြောကြားလိုက်ပါတယ်။အရက်ဖက်လက်နက်ကိုင်အဖွဲ့တွေကိုအတုံးချပြီးအမေရိကန်ရဲ့အကျိုးစီးပွားတွေကိုအီရန်ကတိုက်ခတ်နေတာကိုခွင့်မလွှတ်နိုင်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနကအကြီးအကဲအရာရှိတူကသတင်းတော့တွေကိုတင်းနှလာနေမှာပြောကြားလိုက်ပြီးအမေရိကန်တို့ရဲ့တိုက်ခတ်မှုဟာကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေနဲ့တိုက်ခတ်ခြင်းဖြစ်တယ်လို့ပြောပါတယ်။အီရန်နိုင်ငံအတွင်းနဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိနေတဲ့ခတ်တဲ့ Hezbollah အဖွဲ့ရဲ့လက်နက်တော်လောင်ယုံတွေနဲ့ကိုကဲရေးစခန်းတွေကိုအမေရိကန်ကတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ25ဦးသေဆုံးပြီးဒါဇင်နဲ့ချီထန်ရခဲ့တာပါအမေရိကန်တို့ရဲ့တိုက်ခတ်မှုဟာအီရန်နိုင်ငံအတွင်းကစစ်အခြေစစခန်းကိုဒုံးကျည်နဲ့တိုက်ခတ်ခံရစဉ်အမေရိကန် Contract ဝန်ထမ်းတဦးသေဆုံးခဲ့တဲ့ဖြစ်ရပ်ကိုလက်စားချေတဲ့အနေနဲ့တိုက်ခတ်ခဲ့တာလို့အမေရိကန်အရာရှိတွေကပြောပါတယ်အဲ့ဒီတိုက်ခတ်မှုကိုခတ်တပ် Hezbollah အဖွဲ့ပြုလုပ်ခဲ့တယ်ဆိုတာယုံမှတန်ပြဖြစ်เสียမှရှိဘူးလို့ဆိုပါတယ်ဒီတော့တွင်အီရန်လိုလားတဲ့အဖွဲ့တွေကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့လို့ရကြောင်းနိုင်ငံဆက်ဆံရေးကိုထိခိုက်ချင်နိုင်တယ်လို့အီရန်အစိုးရကတင်းလာနေမှာသတိပေးပြောကြားလိုက်ပါတယ်